မေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူအရေအတွက်4,900ရှိခဲ့တာကြောင့်ယောဂါဘူးစပြီးပြန့်နှံ့ကူးစက်ကြတဲ့ကဆိုရင်တရက်အတွင်းယောဂါဘူးကူးစက်သူအရေအတွက်ထပ်ပြီးစံချိန်တင်သွားပါတယ်။လက်ရှိယောဂါဘူးကူးစက်မှုအရေအတွက်ကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူအရေအတွက်2ဆကျော်တိုးပြီး3,000ကျော်အထိရှိလာနိုင်တယ်လို့ကူးစက်ယောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်ထိုနီဖောက်ချီကလည်းအင်္ဂါနေ့အထက်လွှတ်တော်ဂျာနာပွဲတစ်ခုအတွင်းသတိပေးပြောဆိုသွားပါတယ
် We can't just focus on those areas that are having the surge it puts the entire country at risk we are now having
လောကဘူးကူးစက်မှုတိုးလာတဲ့ဒေသတွေကိုပဲအာရုံစိုက်နေလို့မရပါဘူးတနင်္ဂနွေလုံးအတွက်အန်ဒရယ်ရှိနေတာပါလက်ရှိမှာတရက်ကိုနောက်ထပ်ယောဂါဘူးကူးစက်မှုအရေအတွက်4,000ကျော်ရှိနေပါပြီ။ဒါကိုမထင်းချုံနိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူ3,000အထိရောက်သွားမယ်ဆိုရင်ကျွန်တော်အံ့ဩမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်အနေနဲ့သိတ်ကိုစိုးရိမ်မိပါတယ်လို့အတက်လွတ်တော်ကော်မတီတရက်ရှိဂျာနာပွဲတွင်ဒေါက်တာဖောက်ချီကပြောသွားတာပါ။ COVID-19 ရောဂါကိုကာကွယ်ဖို့စိတ်ချရတဲ့ကာကွယ်ဆေးတစ်မျိုးမျိုးသိမကြခင်ကာလအတွင်းရလာမယ့်အာမခံချက်အခိုင်အမာမရှိသေးဘူးလို့လည်းဒေါက်တာဖောက်ချီကသတိပေးပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအခြေအနေကိုစစ်တမ်းကောက်ယူထုတ်ပြန်ပေးနေတဲ့ Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးကိန်းဂဏန်းတွေအရအမေရိကန်မှာယောဂါဘူးကူးစက်သူအရေအတွက်2,630,000ရှိပြီဖြစ်ပြီးသေဆုံးသူက132,000ကျော်သွားပါပြီ။တက္ကသိုလ်လုံးအနေနဲ့ဆိုရင်တော့ COVID-19 ယောဂါကူးစက်သူပေါင်း10,000ကျော်နီးပါးရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက9,100,000ကျော်သွားပြီဖြစ်ပါတယ်။